ရေပြင်ပိုင်နဲ့ငင်းပွားမှုတွေရှိနေတဲ့ဗီယက်နမ်ကမ်းလွန်ရင်ပြင်မှာတိတ်မကြခင်တုန်းကဒီတရုတ်ဆိုရဘက်ကရေနံလောက်ွက်တစ်ခုတိဆောက်မှုနဲ့ပတ်သက်လို့အချင်းများရာကနေထိခိုက်ခဲ့ရတဲ့နှစ်နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်အောင်လုပ်ဖို့ဆန္ဒရှိကြောင်းဟနွိုင်းမြို့မှာဆွေးနွေးပွဲအတွင်းမှာဒီတရုတ်နဲ့ဗီယက်နမ်အစိုးရအရာရှိတွေကထုတ်ပေါ်ပြသခဲ့ကြပါတယ်ဒီနိုင်ငံလုံးအတွက်ရောဒေသအတွက်ပါအကျိုးရှိစေဖို့အတွက်ဒီခိုင်မာပြီးတော့တည်ငြိမ်မှုရှိတဲ့ဆက်ဆံရေးတရက်ရှိလာဖို့အရှိပင်လဲကိစ္စကိုဆွေးနွေးဖြေရှာဖို့ကျွန်တော်တို့ဆန္ဒရှိပါတယ်လို့ဗီယက်နမ်နိုင်ငံသားရေးဝန်ကြီးဖမ်ပင်မင်းကပြောသွားတာပါဗီယက်နမ်မှာအရှိပင်လဲလို့အသိများတဲ့တောက်တရုတ်ပင်လဲရေပိုင်နဲ့အငင်းပွားမှုပြဿနာဟာတရုတ်နိုင်ငံတော်ကောင်စီဝင်ရန်ကျင်းရှင်နဲ့တွေ့ဆုံစဉ်အဓိကဆွေးနွေးမယ့်ကိစ္စဖြစ်တယ်လို့လည်းဗီယက်နမ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ပင်လယ်ပြင်မှာထိတ်တန့်ရင်ဆိုင်မှုတွေနဲ့ဗီယက်နမ်နိုင်ငံအတွင်းမှာလည်းတရုတ်ဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပေါ်စေခဲ့တဲ့ဒီမေလအတွင်းကတရုတ်ကရေနဲ့လောက်ွက်သစ်စတင်ခဲ့ခြင်းကစလို့နှစ်ဖက်အဆင့်မြင့်အရာရှိတွေပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်တယ်လို့အခုလိုမျိုးလိုလားမှုတွေကိုလည်းထုတ်ပေါ်ပြသခဲ့ကြတာဖြစ်ပါတယ်ဗီယက်နမ်နိုင်ငံကိုရောက်နေတဲ့မစ္စတာယန်ဂျီရှီဟာဗီယက်နမ်ဝန်ကြီးချုပ်ငွေရင်တန်တောင်းနဲ့ဗီယက်နမ်ကွန်မြူနတီပါတီအကြီးအကဲငွေရင်ဖူထရွန်တို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်ရှင်